2014ခုနှစ်စင်ကာပူလေကြောင်းပြပွဲမှာတော့တောင်ကိုရီးယားက Black Eagles ကအစပြင်သစ်နိုင်ငံက Airbus A350 အစုံအရက်ဖက်နဲ့စစ်သုံးလေယာဉ်တွေကာကွယ်ရေးစနစ်တွေကိုခင်းကျင်းပြသကြပါတယ်။ကမ္ဘာမှာထိတ်တန့်လေကြောင်းပြပွဲတစ်ခုဖြစ်တဲ့သမရိုးကျလေကြောင်းလုပ်ငန်းတွေအတွက်နောက်ဆုံးပေါ်လေယာဉ်တွေခီးသွွားတွေအတွက်ခင့်မီဖျော်ဖြေနည်းပညာသစ်တွေပါဝင်တယ်လို့ကာကွယ်ရေးလုပ်ငန်းတွေမှာနာမည်ကျော်တဲ့အစ္စရေးနိုင်ငံကနောက်ဆုံးပေါ် Iron Beam လို့အမည်ပေးထားတဲ့ကာကွယ်ရေးစနစ်တွေကိုလည်းပြသခဲ့ကြတာပါ။အစ္စရေးကုမ္ပဏီဖြစ်တဲ့ Rafael Kippo ကာကွယ်ရေးစနစ်ကလက်ထောက်မန်နေဂျာ2ဖြစ်တဲ့ Ezra Sandarovich ကတော့တာတိုဖြစ်ဒုံးကျည်ကိုကြားဖြတ်ထောက်လှမ်းပြီးလေဆာရောင်ခြည်နဲ့ပြစ်ချနိုင်တဲ့စနစ်တစ်ခုလို့ရှင်းပြပါတယ်
။ Iron Beam is a new way, a new technology to defend high value assets, critical assets.
Iron Beam ကတော့ပုံစံသစ်နဲ့တံပိုးကြီးမားတဲ့ပစ္စည်းတွေအရေးပါအရာရောက်တဲ့နေရာတွေကိုမစ်ဆိုင်းဒုံးကျည်တို့မော်တာကြီးစန်းတို့အဝေးထင်းလေမျိုးတွေလိုချင်းချောင်မှုတွေကနေအကာအကွယ်ပေးမဲ့နည်းပညာသစ်ပါဒီနည်းစနစ်တွေကမစ်ဆိုင်းထုံးကြည့်လိုမျိုးတော့မဟုတ်ပါဘူးချင်းချောက်လာတဲ့အန်ဒီယာတွေကိုလေဆာရောင်ကြီးသုံးပြီးတော့ရှင်းလင်းလာမျိုးပ
ါစင်ကူလေကြောင်းပြပွဲတွင်ကာကွယ်ရေးစနစ်သာမကနောက်ဆုံးပေါ်ဖျော်ဖြေအစီအစဉ်တွေကိုလည်းတွေ့ရပါတယ်ဂျာမနီနိုင်ငံက Lufthansa ကတော့နာမည်ကျော် Microsoft ကုမ္ပဏီနဲ့ပူးတွဲပြီး Wireless နည်းပညာကိုအခြေခံတဲ့ခီးသွွားတွေအတွက်ဖျော်ဖြေအစီအစဉ်တွေကိုပြသခဲ့တာပါရင်လိုထိုင်ကုန်နေရှိမှာ TV တွေတက်ဆင်ထားတာမျိုးမဟုတ်တော့ဘဲခီးတွေရဲ့လက်ကင်ဖုန်းတွေပေါ်မှာဖျော်ဖြေအစီအစဉ်တွေကိုတိုက်ရိုက်ကြည့်နေအောင်ဖန်တီးထားတဲ့နည်းပညာတွေဟာအကုန်ကျများကောင်းများနိုင်ပေမဲ့ TV တွေတက်ဆင်ရမယ်ကုန်ကျစရိတ်နဲ့အလေးချိန်လျော့တာမျိုးလိုအပေါင်းလက္ခဏာတွေလည်းရှိတဲ့အကြောင်း Lufthansa ကုမ္ပဏီရဲ့မန်နေဂျာ2ဖြစ်တဲ့ Fabian Prancha ပြောပါတယ်
Im Vergleich zu traditionellen IFI System sparen wir hier natürlich
ဒါမှမဟုတ် IFI စနစ်နဲ့ရှင်မဲဆိုရင်ပိုကောင်းတာကတော့ထိုင်ကုန်တိုင်းမှာ TV တွေတက်ထားစရာမလိုသလိုလေယာဉ်ပေါ်ကဖြောပြေးအစီအစဉ်တွေ cable ကြိုးတွေလည်းတက်ဖို့မလိုပါဘူးလေယာဉ်ရွယ်စားပေါ်မှုတည်ပြီးအလေးချိန်သက်သာတာကတော့ကွာခြားချက်ရှိမှာပါအသင့်အတင်ဂျက်လီရီဇင်းတွေဆိုရင်တော့ကီလို900လောက်လျော့သွားမှာဖြစ်တာကြောင့်လေကြောင်းလိုင်းတွေအတွက်စီဘိုးသက်သာမှာဖြစ်ပေမဲ့တစ်ဖက်မှာတော့ပို့ပေးရမှာပေါ့လေ
အမေရိကန်လေယာဉ်တိစားရေးလုပ်ငန်းတစ်ခုဖြစ်တဲ့ Boeing Group ရဲ့လက်အောက်ခံဂျပန်ဆန်ကလည်းစက္ကူတွေချွေတာနိုင်မဲ့နည်းပညာသစ်တစ်ခုကိုပြသခဲ့တာပါလေယာဉ်လက်ဆွဲစာအုပ်တွေခီးဆောင်အိတ်တွေအစားအချက်လက်တွေထည့်သွင်းထားတဲ့တက်ဘလက်တွေလိုဒစ်ဂျစ်တယ်နည်းပညာတွေနဲ့အစားထုတ်မဲ့အတွက်လေယာဉ်အလေးချိန်ရောပါပြီးလောင်စာဆီကိုချွေတာရရောက်တယ်လို့ပတ်ဝန်းကျင်ကလည်းထိမ့်သိမ့်မိတာဖြစ်လိမ့်မယ်လို့ဖန်တီးသူတွေမျှော်လင့်နေကြပါတယ်လေယာဉ်တိစားသူတွေနည်းပညာကုမ္ပဏီတွေနဲ့ကာကွယ်ရေးလုပ်ငန်းတွေကတော့အာရှဒေသကတနေ့တခြားကြီးထွားလာနေတဲ့လေကြောင်းလုပ်ငန်းစီးကွက်မှာနေရာယူနိုင်မှုနီလန်ပေါင်းစုံနဲ့အလှရဲ့ကြိုးပမ်းလာကြတာပါနိုင်ငံတကာရင်းနှီးမြှုပ်နှံမှုလုပ်ငန်းတစ်ခုဖြစ်တဲ့ ICF International ရဲ့လေကြောင်းကုမ္ပဏီအကြီးအကဲ David Stewart တို့ကကျွမ်းကျင်သူတွေကတော့အာရှတိုက်ကလေကြောင်းလုပ်ငန်းတွေဟာနောက်ဆိုရင်အနောက်နိုင်ငံတွေကိုတော့ကျော်တက်သွားနိုင်တယ်လို့ခန့်မှန်းနေကြပါတယ်
The traffic is going to grow, it's going to triple by 2030 in Asia to something like 5 billion.
လေကြောင်းလုပ်ငန်းတွေကဆက်ပြီးတိုးတက်ဥမှာပါ။အာရှမှာ2030ပြည့်နှစ်လောက်ကြာရင်သုံးဆလောက်တူပြီးသန်းပေါင်း 9,000 လောက်အထိဖြစ်နိုင်ပါတယ်။အခုလည်းပဲလေကြောင်းလုပ်ငန်းတွေအာရှမှာအရှိန်ကောင်းကောင်းနဲ့တိုးတက်နေတာကမြောက်အမေရိကတို့ဥရောပတို့ထက်တောင်ပိုကြီးပါတယ်
။စင်ကူလေကြောင်းပြပွဲမှာကိုပဲအာရှဒေသကလေကြောင်းလုပ်ငန်းတွေတိုးချဲ့မဲ့အစီအစဉ်တွေကိုကြီးညာတာတွေသဘောတူလက်မှတ်ရေးထိုးကြတာတွေကိုလည်းတွေ့ရပါတယ်။ထိုင်းနိုင်ငံက Nok Airlines အားဆိုရင်လည်းဒေါ်လာသန်းပေါင်း 1,450 တန်ဖိုးရှိတဲ့ Boeing 737 415ဆင်းကိုမှာယူမဲ့အကြောင်းကြီးညာခဲ့တာပါ။ Nok Airlines ရဲ့အမှုဆောင်အရာရှိချုပ် Patty Sarasin ကတော့ 737 800 နဲ့ 737 MAX 8အမျိုးအစား405ဆင်းကို Boeing ကုမ္ပဏီကမှာယူပြီးလုပ်ငန်းတွေတိုးချဲ့သွားမှာဖြစ်တယ်လို့ပြောပါတယ်။ပြည်တွင်းပြည်ပခီးစဉ်တွေကိုဈေးချူချူနဲ့ပြေးဆွဲပြီးလုပ်ငန်းတွေတိုးချဲ့နေတဲ့ထိုင်းနိုင်ငံက Nok Airlines အတွက်တော့အခုနောက်ဆုံးသဘောတူညီချက်ဟာကြီးမားတဲ့စင်ခေါ်မှုတစ်ခုလို့လည်းသူကဆိုပါတယ်
။ So for the next 3 to 4 years let's say until the year 2018
ရှိလာမဲ့3-4နှစ်မှာပြောရမယ်ဆိုရင်2018ခုနှစ်အထိ737 800နဲ့နောက်ဆုံးပေါ် Max အမျိုးအစားအပါအဝင် Boeing လေအသစ်50မှာယူဖို့သဘောတူညီချက်ရရှိထားပါတယ်။လုပ်ငန်းတွေကိုတော့သတိထားပြီးတဖြည်းဖြည်းချင်းတိုးချဲ့မှာပါ။ထို့သဖြင့်ထိုင်းနိုင်ငံကလက်တလောအခြေအနေတွေကြောင့်အန်ဒီယားလည်းကြီးပါတယ်
။ ကမ္ဘာလှည့်ခီးစွားလုပ်ငန်းတွင်ချေလာနေရကတည်ယူပို့ဆောင်ရေးလိုအပ်ချက်တွေကြီးထွားလာနေတဲ့မြန်မာနိုင်ငံကလည်းလေကြောင်းလုပ်ငန်းတွေတိုးချဲ့ဖို့အမေရိကန်ပြည်တော်စုက General Electric Company ရဲ့လေကြောင်းဝန်ဆောင်မှုလုပ်ငန်းဖြစ်တဲ့ GECAS ထံက Boeing 737လေယာဉ်ဆက်စင်းငှားရမဲ့အစီအစဉ်ကိုစင်ကူလေကြောင်းပြပွဲအတွင်းမှာပဲကြေညာခဲ့ပါတယ်မြန်မာနိုင်ငံပို့ဆောင်ရေးဝန်ကြီးဌာနဝန်ကြီးဦးညံ့ထွန်းအောင်ကတော့1993ခုနှစ်ကတည်းကရပ်ဆိုင်ထားရတဲ့ပြပခီးစင်တွေကိုပါပြန်လည်ပြည့်စွံ့နိုင်မှုရည်ရွယ်ငှားရမ်းတာဖြစ်တဲ့အကြောင်းစင်ကူလေကြောင်းပြပွဲဖွင့်ပွဲနေ့ကသဘောတူညီချက်ကိုလက်မှတ်ရေးထိုးရမှာပြောဆိုခဲ့တာပါစုစုပေါင်းဒေါ်လာတန်ပေါင်း960တန်ဖိုးရှိတဲ့ Boeing 737 800အမျိုးအစား6ဆင်းနဲ့ 737 MAX အမျိုးအစား4ဆင်းကိုတော့ရှင်းနှစ်2015ခုနှစ်ကနေ2020ပြည့်နှစ်အတွင်းမြန်မာနိုင်ငံကိုတင်ပို့သွားမှာဖြစ်တယ်လို့လည်း GE ကုမ္ပဏီရဲ့ကြေညာချက်ကဖော်ပြပါရယ်အခုနောက်ဆုံးမှာယူထားတဲ့ဘိုးင်းလေယာဉ်တွေရောက်လာတဲ့အခါကျရင်တော့ဂျပန်တောင်ကိုရီးယားတို့လိုအာရှခီးစင်တွေကိုစတင်တိုးချဲ့သွားဖို့ရည်ရွယ်ထားတဲ့အကြောင်းလဲပြည်တော်စုဝန်ကြီးဦးညံ့ထွန်းအောင်ကပြောဆိုခဲ့တာပါ1948ခုနှစ်ကစတင်ထူထောင်ခဲ့တဲ့မြန်မာလေကြောင်းဟာလက်တလုံးမှာတော့ဆက်စနာလေယာဉ်ငယ်တွေနဲ့ Fokker ဂျက်လေယာဉ်တချို့အပါအဝင်လေယာဉ်ဟောင်းတွေနဲ့ပြည်တွင်းခီးစဉ်တွေအတွက်ဝန်ဆောင်မှုပေးနေတာဖြစ်ပြီးပြပခီးစဉ်ဆိုလို့အိန္ဒိယနိုင်ငံကဗုဒ္ဓဂါယာခီးစဉ်သာပြည့်စွံ့နေတာဖြစ်ပါတယ်မြန်မာနိုင်ငံမှာမကြာသေးခင်နှစ်တွေအတွင်းနိုင်ငံရေးစီးပွားရေးအပြောင်းအလဲတွေနဲ့အတူခီးစွားလုပ်ငန်းလေကြောင်းလုပ်ငန်းတွေကြီးထွားလာနေပေမဲ့လေယာဉ်ကွင်းတွေလိုအခြေခံအဆောက်အုံတွေကျွမ်းကျင်သူဝန်ထမ်းလိုလူသားအရင်းမြစ်လိုအပ်ချက်တွေစတဲ့စင်ကော်မှုတွေကလည်းကြီးကြီးမားမားရှိနေစေဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာကိုရန်နာလိုက်ပြရစေကျွန်တော်အောင်လို့ပါခင်ဗျာ